အခုတစ်ခါတော့ American ပြည်ထောင်စုကပေးတဲ့ Women of Change ဆုရရှိသူတွေဘက်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲမှုများပေါ်ဆောင်ရေးမှပါဝင်ဆောင်ရွက်ခဲ့ကြတဲ့အမျိုးသမီးတွေနဲ့အမျိုးသမီးရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုအမျိုးသမီးစွမ်းဆောင်ရှင်စုဆိုပြီးတော့ရန်ကုန်အမေရိကန်တန်ယုံကစုချီးမြှင့်တာမှာတိုင်းရင်းသားအမျိုးသမီးတစ်ဖွဲ့မတန်စွမ်းအရေးဆောင်ရွက်နေသူတဦးကျမ်းမာရေးအဆင့်မြင့်တင်ရေးဆောင်ရွက်နေသူတဦးတို့ကိုပေးအပ်ခဲ့ပါတယ်။ကြာသပတေးနေ့ညကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးနေမှာကျင်းပခဲ့တဲ့အခမ်းအနားမှာစုရရှိခဲ့တဲ့သူတချို့ကိုဆက်သွယ်မေးမြန်းပြီးမတ်မိတ်ခါကတင်ပြထားပါတယ်ရှင်။
ပြည်သူလူထုရဲ့လူနေမှုဘဝတွေပုံမတိုးတက်ဖို့နဲ့လူအခွင့်အရေးပုံမတိုးတက်စေဖို့အတွက်ဆောင်ရွက်နေကြတဲ့မြန်မာနိုင်ငံအတွင်းကပြည်သူတွေကိုအားပေးကူညီဖို့အတွက်အမေရိကန်ပြည်ထောင်စုကတနိဋ္ဌာန်ချထားတာပါ။ဒီစုကိုပေးရတဲ့ဆိုတာမြန်မာနိုင်ငံကအမျိုးသမီးတော်တော်များများဆောင်ရွက်နေကြတာတွေကထူးထူးခြားခြားဆောင်ရွက်တာတွေကိုအတိအမှတ်ပြုတဲ့နိလန်တစ်ခုဖြစ်တယ်လို့ကြာသပတေးနေ့ညကကျင်းပတဲ့စုချီးမြှင့်ပွဲအခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမနစ်ကစပြီးနှစ်စဉ်ပေးအပ်ခဲ့တဲ့ဒီစုဟာပြုရင်ပြောင်းလဲရေးဆောင်ရွက်နေကြတဲ့အမျိုးသမီးတွေအတွက်ပေးအပ်တဲ့အမျိုးသမီးစွမ်းဆောင်ရှင်စုဖြစ်ပါတယ်။2018ခုနှစ်အတွက် KWO ကရင်အမျိုးသမီးအစည်းအရုံးမတန်စွမ်းအသင်းချုပ်ကဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒေါ်အေးတန်စာမောင်နဲ့ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတတ်တတ်မှုတို့၃ဦးကဒီစုကိုလက်ခံရရှိသွားတာဖြစ်ပါတယ်။စုလက်ခံရရှိသူတွေကတော့သူတို့လုပ်မဲ့လှုပ်ဆောင်မှုတွေအတွက်ဒီစုကအာသစ်တွေပေးတယ်လို့ဆိုပါတယ်။စုရသူတဦးဖြစ်တဲ့မတန်စွမ်းသူများအသင်းချုပ်ကဗဟိုအလုံးအမှုဆောင်အဖွဲ့ဝင်ဒေါ်အေးတင်စာမောင်ကတော့မတန်စွမ်းသူများပါဝင်မှုမြင့်တင်ရေးနဲ့အစိမ့်မြင့်ပညာသင်ကြားနိုင်ရေးတွေမှာထပ်ပြီးအားစိုက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ်။
ဒီ education နဲ့ပတ်သက်တဲ့ဒီ law တွေ law တွေရှိနေပေါ့နော် draft law တွေတချို့ဟာ draft တွေရှိနေတယ်။ဒီ draft တွေထဲမှာအမားတို့ဒီ matter ဆွေးနွေးတဲ့ဘယ်လောက်ထိပါဝင်နိုင်မလဲဆိုတဲ့ဟာတွေကိုကျမတို့ကြားတာပေါ့နော် recommendation တွေထုတ်တာပေါ့အဲဒီဟာတော့အမားတို့ draft တွေကြည့်ပါပါပြီ။ထုတ်တော့ပါပြီးတော့ advocacy လုပ်တာမျိုးကိုကျမတို့လုပ်ပါမယ်။နောက်ပိုင်းတိုင်းလည်းဒါ matter ဆွေးနွေးမှုကိုဒီ main things တွေအမား inclusive education တကယ်တားနိုင်မှုအတွက်ကိုကျမတို့ future plan တွေရှိပါတယ်။ဖေဒီနဲ့လည်းချိန်ဆဆောင်ရတော့မယ်။နောက်ကျောင်းနေနဲ့လည်းကျမတို့ချိန်ဆဆောင်ရတော့မယ်ပေါ့နော်
။သူရရှိသူနောက်တဦးဖြစ်တဲ့ကျမရင်းနဲ့အာကစားဝန်ကြီးဌာနကဒုတိယညွှန်ချုပ်ဒေါက်တာတတ်တတ်မှုဟာလူမှုကျန်းမာရေးစစ်တမ်းကောက်ရမှာမြတ်မြတ်တတဖြစ်အောင်ပြိပခဒံတက်နေတဲ့ဒေတာတွေကိုအရေးစွန်သွားရောက်ခဲ့ရလို့အမေရိကန်တန်ယုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒေါက်တာတတ်တတ်မှုကတော့ဒီစုကသူမအတွက်အာအင်းတစ်တွေပေးတယ်လို့ဆိုပါတယ်။
တင်ချက်လက်ထက်ကဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျမကြီးတင်ချက်လက်ထက်ပတ်သက်ပြီးတော့အခုလက်ရှိမှာလည်းပဲဒီပုံမှန်ကျမကြီးဝင်ကြီးခံတဲ့ကျမကြီးနဲ့အကစားဝင်ကြီးခံတဲ့ဝန်ဆောင်မှုတွေကိုပုံမှန်တင်ချက်လက်တွေကောက်တင်တယ်အဲ့ဒါကိုမအားလို့စာရက်တရားနေပြီးတော့ electronic base ရအောင်ယူစားပြောင်းလဲနေတာအခုဒီကျမကြီး site ကိုမျိုးနဲ့ဆင်းရနေတဲ့နိုင်ငံလုံးကို electronic နဲ့တွားပြီးတော့ပြီးအခုစေယုံ site ဘက်ကိုမအားလို့လှည့်နေတယ်ပေါ့နော်ဒီစေယုံတွေနီးတူတယ်ဒီဆိုင်ရာ software electronic hospital reporting system ပေါ့နော်အဲ့ဒါကိုအမားတို့ extend ထပ်လုပ်ဖို့ရှိပါတယ် system ပေါ့နော်ဒါကိုလည်းအမားတို့၅နှစ်တစ်ချိန်ပေါ့2020-21မှာဒုတိယအကြိမ်ခန့်မှန်ပြီးတော့လုံဆောင်ဖို့တော့အမားတို့ရှိပါတယ
်မြန်မာနိုင်ငံတွင်လူနေမှုဘဝနဲ့လူအခွင့်အရေးပုံမတိုးတက်လာရေးဆောင်ရွက်နေသူတွေကိုကူညီအားပေးတဲ့အနေနဲ့ပြုပြင်ပြောင်းလဲရေးအတွက်ထူးထူးခြားခြားဆောင်ရွက်ပေးနေသူတွေကိုပေးတဲ့ဒီစုကိုပြည်သူ့ကျန်းမာရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ဆောင်နေသူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။အခုနှစ်အတွက်စုချီးမြှင့်ပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်နေအိမ်မှာမတ်လ22ရက်နေ့ကြာသပတေးနေ့ကကျင်းပခဲ့တာဖြစ်ပါတယ်ရှင်။